စစ်မှုဖွံ့ဖြိုးတဲ့နိုင်ငံ၂၀ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးကမ္ဘာ့စီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်အာဂျင်တီးနားနိုင်ငံကလည်းအမေရိကန်ကိုအပြန်လမ်းမှာပဲ Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်အခုဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်တရုတ်သမ္မတရှီနဲ့ညှိနှိုင်းဆောင်ရွက်ရတဲ့အပေါ်မှာဂုဏ်ယူကြောင်းသိကောင်းတဲ့သဘောတူညီချက်ဖြစ်ကြောင်းအမေရိကန်သမ္မတကသတင်းထုတ်တွေကိုပြောဆိုခဲ့တာပါသွင်းကုန်ကွန်တွေကိုသူ့ဘက်ကပြန်လည်ရုပ်သိမ်းပေးမှာဖြစ်တယ်လို့တရုတ်ဘက်ကလည်းသွင်းကုန်ကွန်တွေကိုဖယ်ရှားပေးမယ်အကြောင်းတရုတ်ဘက်ကအမေရိကန်ထုတ်ကုန်အများအပြားကိုဝင်မှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်ဒေါ်လာ200ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်ဆေးရဂိုင်းနှုန်းကောက်ခံထားတာကနေအခုဇန်နဝါရီလ1ရက်နေ့မှာထပ်တိုးမယ်လို့ပြောဆိုထားတဲ့25ရာဂိုင်းနှုန်းအထိတိုးပြီးမကောက်ဖို့လောလောဆယ်အမေရိကန်သမ္မတဘက်ကသဘောတူထားတယ်ဆိုအင်ဗျူရောကြေညာချက်မှာဖော်ပြပါတယ်သဘောတူညီချက်မရသေးပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးကွာဟချက်ကိုရှော့ချနိုင်ရည်အတွက်အမေရိကန်ရဲ့စစ်မှုထုတ်ကုန်သည်စွန့်အင်စိုက်ပျိုးရေးနဲ့တခြားထုတ်ကုန်ပမာဏအများအပြားဝယ်ဖို့တရုတ်တို့သဘောတူမှာဖြစ်တယ်ဆိုလဲအင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်အမေရိကန်လေသမားတွေကြီးကလေယာထွက်ကုန်တွေကိုတရုတ်ဘက်ကစပီးဝဲဖို့သဘောတူကြောင်းလည်းပြောပါသေး။ဤပညာတွေလွှဲပြောင်းပေးဖို့ဖိအားပေးတာတွေ၊ညာလက်ပစ္စည်းမူပိုင်ခွင့်ကာကွယ်ပေးရေး၊ကုန်သွယ်ရေးအတားအဆီး၊စိုက်ဘာထိုးဖောက်ဝင်ရောက်မှုတွေနဲ့ခိုးယူမှုတွေ၊ဝန်ဆောင်မှုနဲ့စီးပွားရေးကဏ္ဍတို့မှာလုံခြုံရေးလုပ်ဟန်တွေပြောင်းလဲရေးစပီးဆွေးနွေးချဖို့ကိုလည်းတရုတ်နဲ့အမေရိကန်ခေါင်းဆောင်တို့သဘောတူခဲ့တယ်လို့အင်ဂျူရောကြေညာချက်မှာဖော်ပြထားပါတယ်ရှင်။